မင်္ဂလာပါဒေါက်တာသိန်းနှံရှင့် VOA မြန်မာပိုင်းစီစဉ်ရနေကြိုဆိုပါရရှင့
်မင်္ဂလာပ
ါဟုတ်ကဲ့ပါဆရာဒေါက်တာသိန်းနှံရဆိုလို့ရှိရင်တော့ဒီမြန်မာနိုင်ငံမှာပညာရေးမြင့်တင်ရေးကိစ္စတွေကိုနှစ်ပေါင်းများစွာပေါ့နော်ဒီဇိုင်းမမတ်စ조사နေတဲ့သူဖြစ်တဲ့နောက် Thinking Classroom Foundation ဆိုတဲ့ဒီပညာရေးမြင့်တင်ရေးပရဟိတအဖွဲ့ကိုတည်ထောင်သူလည်းဖြစ်ပါတယ်ဆိုတော့အခုလက်ရှိမြန်မာနိုင်ငံမှာဖြစ်နေတာကတော့ဒီဟိုဂျွန်လာတရက်နေ့မှာပြန်ဖွင့်တဲ့အခြေခံပညာကျောင်းနေနဲ့ပတ်သက်လို့ပေါ့နော်မိဘတွေကအကြောင်းပြအဲ့ရေမအဲ့ရေကိစ္စတော်တော်လေးဆွေးနွေးစရာဖြစ်နေပါတယ်ဆိုတော့ဟိုတချို့မိဘတွေကလည်းဟိုသူတို့တာသမီတွေကိုအကြောင်းအပြန်အတင်းလားဆိုပြီးတော့မှဟိုစဉ်းစားခက်နေတယ်ပေါ့လေဆိုတော့ဆရာလိုမျိုးပေါ့နော်ဒီပညာရေးကိစ္စကိုပဲဒီဇိုင်းမမဆောင်ရွက်နေသူတယောက်အနေနဲ့အဲ့လိုမိဘမျိုးတွေဘယ်လိုမျိုးအကြံပေးချင်ပါလဲရှင
်မိဘတွေအနေနဲ့သူတို့ကလေးတွေပညာရေးပေါ်မှာသူတို့အဲစုပ်ရင်ကြရဲဆိုတာကျွန်တော်နားလေတယ်ဒီနေ့အချိန်မှာလေဆိုကြောင်းလဲဆိုတော့ကုဆက်ယောဂလည်းရှိတယ်နောက်နိုင်ငံရေးချက်တဲလည်းရှိတယ်နောက်မြို့တွေမှာလည်းမတီမငိမ့်နဲ့အဲပောက်ကွဲမှုတွေလည်းရှိတဲ့အခါကျတော့မိဘတွေစုပ်ရည်တွေဆိုတာကျွန်တော်နားလေတယ်နောက်ကျောင်းနေမှာလည်းဆရာတွေကမလုံလောက်တော့ပြန်ဘူးသူတက်ကတူတွေမှာဆိုရင်လည်းတက်ကတူဆရာအားလုံးနှိပါပါပဲတာဝန်ရစဲခံရတယ်နောက်အခြေခံပညာမှာလည်းတော်တော်များများတာဝန်ရစဲခံတော့ကျောင်းနေမှာလည်းဒီဆရာတွေမလုံမလောက်ဖြစ်သွားတော့မိဘတွေအနေနဲ့သူတို့ကလေးတွေကိုကျောင်းပို့ရင်ကောင်းမလားမပို့ရင်ကောင်းမလားဆိုတော့ဒီကာလမှာဝေကွဲမရဖြစ်နေဆိုတော့ကျွန်တော်နားလည်ပါတယ်ဆိုတော့ဒီလိုအခြေအနေမျိုးမှာကျွန်တော်ကတော့ဘယ်လိုပဲအချက်တဲရှိနေရှိနေကလေးတွေပညာရေးရသင့်တယ်လို့ကျွန်တော်ကထင်တယ်။အဲ့ဒီအတွက်နီလာမျိုးမျိုးရှိပါတယ်။ကလေးတွေပညာသင်ကြားနိုင်မှုအတွက်နီလာမျိုးမျိုးရှိပါတယ်။တချို့အကြောင်းမှာဟာအစဉ်ပြေရင်လည်းတချို့လုံညိုစိတ်ချရတဲ့နေရာမှာကိုယ်နဲ့ရင်းနှီးသီးချွန်းနဲ့ဆရာဆရာမရှိလို့ကြောင်းသွားမယ်ဆိုရင်ဒါဖြစ်ပါတယ်။ဒီကလေးတို့မသွားကြင်တော့ဘူးဆိုရင်လည်းတခြားနီလာတွေရွေးချယ်စရာရှိပါတယ်။ကျွန်တော်ကတော့အခုလိုအချက်တည်းမှာပင်ယူမှုကိုမရနာစေချင်ဘူး။တက္ကသိုလ်ကျောင်းသားတွေကဒီအခြေခံပညာကျောင်းသားတွေကိုဆောင်ရွက်စီခြင်းနဲ့
ဟိုအဓိကအခြေခံပညာဘက်ကိုပြန်ပြီးတော့အာရုံစိုက်မယ်ဆိုရင်ပေါ့နော်ဆရာဆော့ဆော့ပြောခဲ့တယ်လို့ပါပဲမိဘတွေမှာသူတို့စိုးရင်အဓိကစိုးရင်တော့လုံခြုံရေးပိုင်းပေါ့လေဒီနိုင်ငံရေးအခြေအနေမတည်ငြိမ်လို့လုံခြုံရေးပိုင်းစိုးရင်လည်းနောက်တချို့မိဘတွေကြတော့လေဟိုအတန်းကိစ္စပေါ့ကလေးတွေကိုအခုကျောင်းပြန်မအပ်လိုက်ရင်အတန်းများနောက်ကျသွားမလားနောက်တချို့ကကြတော့လေဒီနှစ်ကျောင်းမအပ်လို့ရှိရင်နောက်နှစ်တည်းကျောင်းအပ်တဲ့အခါကျရောအခက်အခဲဖြစ်မလားကျောင်းပြန်အပ်နိုင်ပါမလားဆိုတဲ့စိုးရင်မှုတွေလည်းရှိတာပါဆိုတော့အဲ့ဒီအတွက်ကိုရောဆရာအနေနဲ့သူတို့အတွက်ဘယ်လိုမျိုးအဖြေရှင်းနိုင်မလဲဆရာ
ဒီကျွန်တော်တို့ပညာရေးဘက်ကိုတိုက်တွန်းမယ်လေပညာရေးကဏ္ဍဆောင်ရွက်တဲ့သူတွေတိုက်တွန်းမယ်ဒီကလေးတွေဟောအတန်းအောင်လက်မှတ်ပေါ်မှာအဓိကမထားဘဲနဲ့ကလေးတွေရဲ့ကျွမ်းကျင်မှုနဲ့စွမ်းရည်ကိုပေါ်မှာအဓိကထားဖို့ဆိုတော့ကလေးတွေကဘယ်ဘာသာရပ်ကိုဘယ်အဆင့်တီတက်ပြီးတင်ပြီးဆိုရင်အဲ့ဒီအဆင့်ကနေဆက်တင်နိုင်အောင်ဆောင်ရွက်ပေးဖို့ဆိုတော့အောင်လက်မှတ်မပါလို့လက်မခံဘူးဆိုတာဒါကလေးကိုညှင်းပယ်ရရောက်တယ်ဆိုတော့အခြေခံပညာအရွယ်မှာကဒါဘယ်နိုင်ငံမှမဆိုအခြေခံပညာသင်ရမယ့်အရွယ်ကမတင်မနေရဖြစ်သတ်မှတ်တင်တယ်ဒါနိုင်ငံတာဝန်ရှိတဲ့သူတွေကဆောင်ရွက်ပေးတယ်အဲ့ဒီအတွက်ကျွန်တော်မိဘတွေကိုမစိုးရိမ်စေချင်ဘူးဟိုကျွန်တော်တို့လည်းဝိုင်းတိုက်တော်မယ်ဒီဟိုအတန်းအောင်လက်မှတ်ကအဓိကမဟုတ်ဘူးစာတက်သွားဖို့ကအဓိကပဲကျောင်းသားတွေတက်မြောက်သွားဖို့ပေါ့သူတို့လေ့လာသင်ယူရမယ့်စာကိုသူတို့သင်ယူသွားဖို့သူတို့တက်မြောက်သွားဖို့အဲ့ဒါကပိုအရေးကြီးပါတယ
်အဓိကအခုလက်ရှိဖြစ်နေပြောနေဆွေးနွေးနေတာကကြတော့ဒီစစ်အစိုးရအုပ်ချုပ်နေတဲ့အချိန်ဒီစစ်အုပ်ချုပ်မှုစစ်အာဏာသိမ်းထားတဲ့အချိန်မှာပေါ့လေကိုကလေးတွေကိုအဲကျောင်းပြန်အပ်တဲ့သလားဒီအစိုးရကျောင်းနေမှာကျောင်းပြန်ထားတဲ့သလားဆိုတဲ့ကိစ္စဆိုတော့မိဘတွေအတွက်ကလည်းတော်တော်လေးကိုဒါခက်ခဲတဲ့အခြေအနေဖြစ်မယ်ထင်ပါတယ်ဆရာ
ကျွန်တော်အမြင်ကတော့ဟိုနိုင်ငံရေးချက်ကိုပညာရေးရကျွန်တော်ကြည့်ချင်ပါတယ်ပညာရေးရကြည့်မယ်ဆိုရင်အခုလက်ရှိအခြေအနေမှာဒီအစိုးရဖွင့်တဲ့ကျောင်းတွေလွတ်မယ်ဆိုရင်ဟာစာကောင်းကောင်းတင်နိုင်မှာမဟုတ်ဘူးလက်ရှိချိန်နေရာလေးဆရာဆရာမမပြည့်စုံတာနဲ့မလုံခြုံတာနဲ့ဆိုရင်ကောင်းကောင်းပညာရမှာမဟုတ်အချိန်သာကုန်သွားတယ်အတန်းတော့ရသွားမယ်ဒါပေမဲ့ပညာမရဘူးဆိုရင်ဒါအကျိုးမရှိဘူးလို့ကျွန်တော်ချင်တယ်ကျွန်တော်ကကလေးတွေစတင်ယူတာအကျိုးရှိစေချင်တယ်တကယ်ကိုတင်ယူတက်မြောက်စေချင်တယ်အဲ့တော့တင်ယူတက်မြောက်တဲ့နည်းနဲ့ဆောင်ရွက်ရင်ကောင်းတယ်ရွေးချယ်စရာတွေကဟာအစိုးရအကြောင်းနေမဟုတ်ပါဘူးကျွန်တော်ပုဂ္ဂလိကအကြောင်းနေရှိတယ်ဒါပုဂ္ဂလိကအကြောင်းနေရတော့ဒါကျောင်းလာကပြီးရတော့အထက်ကဲရှိနေတာပေါ့လေကျွန်တော်ပုဂ္ဂလိကအကြောင်းတွေကိုလည်းကျွန်တော်ပန်ချပါတယ်အခုလိုအချက်တဲကြုံတဲ့ချိန်မှာဒီချင်းကုသယောဂအချက်တဲနိုင်ငံရေးအချက်တဲအနောက်စီးပွားရေးအချက်တဲပါကြုံရတယ်နိကျွန်တော်နိုင်ငံသားတွေအဲ့ဒီအတွက်ဒီပုဂ္ဂလိကအကြောင်းတွေကအကျိုးအမြတ်ကိုအဓိကမထားဘဲနဲ့ကျောင်းသားတွေကိုအရေးသွေးရှိတဲ့အဲပညာတွေရအောင်ဆောင်ရွက်ပေးဖို့ဆိုပြီးတော့ပုဂ္ဂလိကအကြောင်းတွေလည်းကျွန်တော်တိုက်တွန်းပါတယ်နောက်အဲ့ဒီပြင်ကိုဒီရရွာချေပြူကျောင်းတွေပေါ်လာဖို့ပေါ့သူရရွာမှာရှိခဲ့ဆရာဆရာမနဲ့မိဘနဲ့ဒီရရွာကဒီပညာရေးစိတ်ဝင်စားတဲ့လူတွေနဲ့ညှိနှိုင်းပြီးတော့ကိုယ့်ရရမှာပညာသင်ချနိုင်တဲ့နေရာလေးတွေဆောင်ရွက်ပေးဖို့။နောက်တချို့မိဘတွေကျတော့ကိုယ့်အိမ်မှာတင်တဲ့ home schooling လေ home education ပေါ့အဲ့ဒါလေးလည်းလုပ်တင်တယ်။ဒါမိဘကကိုယ့်ကလေးတွေအိမ်မှာတချို့မိဘတွေကသူတို့ကလေးရဲ့ သင်ပေးနိုင်တဲ့မိဘတွေရှိတယ်လေအတွေ့အကြုံရှိတော့အဲ့လိုမိဘကိုယ်တိုင်သင်တာသို့မဟုတ်မိဘကအဲရင်းနှီးတဲ့အဲဆရာဆရာမတွေပေါ့အဲပိတ်ခေါ်ပြီးတော့ကလေးကိုသင်ပေးတာအဲ့တော့ရွေးချယ်စရာ home schooling လုပ်လို့ရတယ်ကလေးကိုအပြင်မသွားစေချင်ဘူးအိမ်မှာကပုံလိုရုံနဲ့ဆိုရင်အိမ်မှာသင်နိုင်အောင်ပေါ့ home schooling home education အနေနဲ့သင်စေချင်တယ်သို့မဟုတ်ဝေးဝေးမသွားဘဲနဲ့ကိုယ်ရက်ခွက်ထဲမှာပဲအိမ်နီးနားချင်းနေအသက်တူရွယ်တူကလေးတွေစုပြီးတော့အိမ်မှာစုပြီးတော့အဲ့လိုမျိုးအဲဒီရရွာချေပြူတယ်ပေါ့အဲပညာသင်ဝိုင်းလေးတွေအဲ့ဒါတွေလုပ်ပေးစေချင်တယ်။နောက်ဖုန်းတော်ကြီးသင်ကျောင်းတွေလည်းရှိတယ်လေဖုန်းတော်ကြီးသင်ကျောင်းတွေမှာလည်းသွားပြီးတော့သင်နိုင်တယ်။ပုဂ္ဂလိကကျောင်းတွေကိုလည်းအဲမြစ်တာကျွန်တော်တို့လည်းမြစ်တာရခံထားတယ်။သိပြီးတော့ဈေးစကားမများစီပဲနဲ့ကျောင်းသားတွေပညာသင်လို့ရအောင်အဲ့လိုဆောင်ရွက်ပေးစေချင်ပါအဲ့ဒီပြင်နောက်အခွင့်အလမ်းတွေလည်းရှိတယ်လေအင်တာနက်သုံးနိုင်တဲ့နေရာတွေမှာအခု online နဲ့သင်တဲ့အဲကြော်ညာထားတာတွေကျွန်တော်အများကြီးပဲ Facebook မှာတွေ့တယ်ကျေးဇူးတင်ရှင်ဆရာဆရာမတွေသူတို့အချိန်တွေပေးပြီးတော့ကျောင်းသားတွေအတွက်အခမဲ့သူတို့လုပ်ပေးကြတာဒီအတန်းဆုံးမဲ့ကျွန်တော်များတွေ့တယ်မူလာတန်းအရွယ်မူချိုကလေးရွယ်အလဲတန်းချက်တန်းရွယ်တက္ကသိုလ်စင်တီပေါ့အခုတက္ကသိုလ်စင်တီဒီအွန်လိုင်းနဲ့တက္ကသိုလ်ပညာရေးတွေပေးဖို့ဆိုပြီးတော့ဆောင်ရွက်နေတာလည်းကျွန်တော်တွေ့ပါတယ်အဲဒီလိုမျိုးအင်တာနက်အဆင်ပြေတဲ့နေရာတွေမှာလည်းအင်တာနက်ကနေသင်သင်ယူလို့ရတယ်ဆိုတော့အဲဒီအွန်လိုင်းကိုစ်လည်းယူလို့ရတယ်သို့မဟုတ်ကိုသင်ပြင်တဲ့ဘာသာရပ်မှာပဲYouTube မှာလည်းအဲ့ဒီကိုသက်ဆိုင်တဲ့ဘာသာရပ်အလိုက်ပေါ့ YouTube မှာရှင်းပြထားတာတွေရုပ်ပုံနဲ့တကွာရှင်းပြထားတာတွေအများကြီးရှိတယ်အဲ့ဒါတွေကနေသင်ယူလို့ရပါတယ်ဒါကတော့ Internet အဆင်ပြေတဲ့နေရာမှာပေါ့လေ Internet ကဒီမြို့တွေမှာမြို့ကြီးတွေမှာတော့အဆင်ပြေနိုင်တယ်ဒါတော့မှမကြာမကြာဖြတ်တောက်ခံရတယ်အဲမြို့ဝေးလံတဲ့နေရာတွေကတော့ Internet ခက်ခဲတယ်ဆိုတော့အဲ့ဒီ Internet ခက်ခဲတဲ့နေရာ Internet မရှိပေမဲ့လည်းသင်ယူမှုကိုမပြတ်အောင်လုပ်တင်တယ်ခုနပြောတဲ့ဒီရရချီပြူတဲ့စာသင်ဝိုင်းလေးတွေကအင်တာနက်မလိုပဲနဲ့ပေါ့ဆရာဆရာမတွေနဲ့မျက်နှာချင်းဆိုင်တင်တဲ့စာတင်ဝန်းလေးတွေလုပ်ဆီချင်ပါတယ
်နောက်တစ်ခုကကြတော့ဒီအကျန်းမဖက်အာနာဖီဆန်တဲ့ဒီ CDM နှုတ်ဆောင်မှုမှာဆရာတွေအများကြီးပါဝင်တဲ့အတွက်ကြောင့်မို့လို့ဆရာဆရာနေဆရာမနေရတော်တော်များများလက်လက်နေပါတယ်ဆိုတော့စစ်ကောင်စီကလည်းဒီနေရာတွေမှာအစားထိုးဖို့လုပ်နေတာတွေရှိရလေဆိုဥမာဒီမူလာရန်တင်ဆရာတွေအတွက်ကိုဟိုစာနေစာခေါ်ပြီးတော့ဟိုအစားထိုးနေတာမျိုးတွေရှိတယ်ဆိုတော့ဒါပေမဲ့တစ်ခုရှိတာကဒီတက်ဆာရဘာသာရပ်ပေါ့နော်အဲ့လိုဘာသာရပ်တွေနေရာမှာဟိုကျွမ်းကျင်တဲ့ဒီအတွေ့အကြုံရှိတဲ့ဆရာဆရာမတွေနေရာမှာအခုလိုဆရာအစ်စ်တင်တဲ့အစားထိုးခံပြီးတင်တဲ့နေရာမှာရောဘယ်လိုမျိုးဒီကျောင်းသားတွေအတွက်တက်ရောက်မှုရှိနိုင်လဲဆရာ
ဒီဆရာအစ်စ်တွေထုတ်ပယ်လိုက်တဲ့အတွက်ကျွန်တော်တို့ပညာရေးကအရန်ပဲညှင့်တာလေဆရာအစ်စ်တွေကနှစ်ပေါင်းများစွာအတွေ့အကြုံရှိထားပြီးဘာသာရပ်လည်းနားလည်ပြီးတင်တတ်သွားပြီးကျောင်းသားတွေကျောင်းနဲ့သိပြီးဆိုတော့ဒီလိုအတွေ့အကြုံရှိတဲ့ဆရာတွေကိုအဲတာဝန်ရက်ဆက်လိုက်ပြီးတော့အတွေ့အကြုံမရှိသေးတဲ့ဆရာတွေနဲ့စားထိုးမယ်ဆိုရင်ဒါတင်တဲ့ဆရာမှလည်းအခက်အခဲရှိတယ်ကျောင်းသားတွေလည်းခက်ခဲရှိတယ်။တင်းတဲ့ဆရာလည်းသူတို့ဘာသာရမကြင်သေးဘူး။တင်းတဲ့နည်းစနစ်တွေကောင်းကောင်းမသိသေးဘူး။ဆိုတော့ကျောင်းဆရာတယောက်ဖြစ်ဖို့ဆိုတာစာတင်ကားနဲ့ဝင်ယူနဲ့စာတင်လို့မရပါဘူး။ဒီကျောင်းဆရာတယောက်ဖြစ်ဖို့ကအများကြီးကိုလေ့လာရတယ်။အများကြီးလေ့ကျင့်ပြောထောင်ရတယ်။ဆိုတော့ကျွမ်းကျင်ပြီးတော့မှစာတင်ကားဝင်။ဒီကျောင်းဆရာတယောက်ကစာတင်ကားနဲ့ရောက်ရင်သူတင်ရမယ့်ဘာသာရကိုကျွမ်းကျင်အောင်လည်းမကဘူး။ဆိုတော့သင်မဲ့နည်းလမ်းတွေလည်းသူကျွမ်းကျင်ရတယ်။ကလေးတွေကျောင်းနဲ့သူနားလည်ရတယ်။ဆိုတော့ကလေးတွေကိုဘယ်လိုသင်မယ်ဆိုတော့အခြေအနေပေါ်မှာကြည့်ပြီးတော့ဆောင်ရွက်နိုင်တဲ့ဆရာမျိုးဖြစ်ရမယ်။အဲဒီလိုမှကလေးတွေကဒီတည်ယူတဲ့ဘာသာရပ်မှာထိထိရောက်ရောက်ဖြစ်နိုင်တယ်။ဒါအတွေ့အကြုံမရှိသေးတဲ့ဆရာတွေကိုဖြစ်တယ်လို့စာသင်ခန်းထဲဝင်ခိုင်းနေဆိုရင်ဒါအခက်အခဲရှိနိုင်ပါတယ်။အဲဒီလိုမျိုးစာသင်ခန်းမျိုးကတကယ်ပညာကိုမရနိုင်ပါဘူး။
ဟုတ်ကဲ့ပါဆရာ။နောက်အခုဒါပြောခဲ့တာတွေကတော့အခြေခံပညာကိုအာရုံစိုက်တယ်ပေါ့လေ။အခုဆက်ပြီးတော့အစင်းမြင့်ပညာဒီတက္ကသိုလ်တွေနဲ့ပတ်သက်ပြီးဘိုင်းကိုကြည့်မယ်ဆိုလို့ရှိရင်အခုဆိုရင်ဒီvirtual federal university ဆိုပြီးတော့မှဒီနိုင်ငံသားတက္ကသိုလ်တွေနဲ့ချိတ်ဆက်ပြီးတော့နောက်တခြားမဟုတ်ရင်လည်းဒီတက္ကသိုလ်ပါမောက်ခါတွေနဲ့ online ပေါ်ကနေပြီးတော့ပညာသင်ကြားမှုပိုင်းတွေအခုလုပ်နေတာရှိလာနေပါပြီဆိုတော့အခုဆိုရင်ဒီ American Princeton တက္ကသိုလ်တခုကနေတင်မဲ့အသင်တန်းဆိုရင်ဂျွန်လာထဲမှာစတော့မယ်ပေါ့လေဆိုတော့ဗမာပြည်မှာကပြောမယ်ဆိုရင်တက္ကသိုလ်ကျောင်းသူကျောင်းသားတွေအပါဝင်ပေါ့နော်သူတို့ကဒီ online ကနေပြီး virtual learning ပိုင်းမှာနည်းနည်းလေးအားနေပါတယ်တခြားတက်လို့နှိုင်းရှင်ပေါ့လေဆိုတော့အဲ့လိုမျိုး virtual learning လုပ်မယ် online ကနေပညာသင်ကြားမှုကိုရယူမယ်ကျောင်းသားတွေအတွက်ကိုဆရာအနေနဲ့ပေါ့နော်ဘယ်လိုအကြံပြုချင်လဲဘယ်လိုမျိုးကိစ္စအပိုင်းတွေကိုအာရုံစိုက်သင့်တယ်ဘယ်လိုမျိုးကိစ္စတွေ view စိုက်ပြီးတော့သင်ယူသင့်တယ်လို့ဆရာအကြံပြုချင်ပါလေရှင
်သူပြောတဲ့ဒီ virtual federal university စတင်မှု timing တော့ကျွန်တော်လည်းပါပါတယ်ဆရာဆရာဟာဒီနိုင်ငံများမှာတက္ကသိုလ်မှာသင်နေတဲ့မြန်မာနိုင်ငံသားဆရာဆရာဆရာမတွေကဒီမြန်မာနိုင်ငံပညာရေးကိုမြှင့်တင်ပေးခြင်းနဲ့နိုင်ငံခြားသားဆရာဆရာမတွေကိုအဲသူတို့တိုင်ပင်ပြီးတော့ဆောင်ရွက်ကြတာပါသူတို့နဲ့ဒီရန်ကုန်တက္ကသိုလ်ကျောင်းသားသမဂ္ဂရေနောက်တခြားသမဂ္ဂတွေလည်းပါဝင်ပါတယ်ကျောင်းသားသမဂ္ဂတွေကသူတို့ တက္ကသိုလ်တွေပြန်မတက်ချင်တော့ဘူးဒီစီစိုးအုပ်ချုပ်တဲ့အောက်မှာတက္ကသိုလ်မတက်ချင်တော့ဘူးဒါပေမဲ့သူတို့ပညာသင်ယူချင်တယ်အဲ့ဒီတည်းသူတို့နဲ့အဆက်အသွယ်ရှိတဲ့ဆရာဆမ်းမိုင်းနဲ့တိုင်ပင်ပြီးတော့ဒီသင်တန်းဖြစ်လာတာပါဒီသင်တန်းကဒီဆရာမတွေအားလုံးကလည်းစေတနာရှိတယ်ကျောင်းသားတွေရတဲ့လူလူလားလားရှိတယ်အွန်လိုင်းနဲ့သင်မယ်အခုဆိုစပါဒီသမိုင်းဘာသာရပ်တွေနောက်ဒီ critical thinking နောက် critical writing နောက်ဒီဘာသာရပ်တွေနောက် federal အကြောင်းဒါတွေသင်ရဖို့ရှိပါတယ်။နောက်တခြားဘာသာရပ်တွေလည်းကျောင်းသားတွေစိတ်ဝင်စားမှုအပေါ်မှာပေါ့။ကျောင်းသားတွေလူဝချက်ရဆက်ပြီးတော့တိုးတက်သွားဖို့ရှိပါတယ်။ဆိုအဲ့ဒီအတွက်ကျောင်းသားတွေကိုယ်တိုင်ကလူလူလားလားရှိတယ်။ဒီတက္ကသိုလ်ထူထောင်တာလည်းကျောင်းသားတွေကိုယ်တိုင်ပါတယ်။အဲ့ဒီအတွက်အရန်ကောင်းတယ
်။ဆရာတော်သင်ယူဖက်ကျောင်းသားတွေဘက်ကပေါ့နော်။ဆောစောကကျွန်တော်မေးသလိုပါပဲ။ဒီဟိုဒီ online ကနေသင်ရမှာဖြစ်တဲ့အတွက်ကြောင့်မို့လို့တို့နေတို့ဟန်နေဟိုစာသင်ကပြောကြတော့စာသင်ခန်းထဲမှာမဟုတ်ဘူးပေါ့လေဆိုတော့ကိုနိကိုဟန်နဲ့ရယူရမယ်ပညာရေးမျိုးဖြစ်တဲ့အခါကျတော့ကျောင်းသားတွေဘက်ကရောဘာလို့အထူးဟိုအလေးထားပြီးတော့ဒီသင်ယူမှုမှာအသေးယူတဲ့နယ်လို့ဆရာအကြံပြုချင်ပါလဲရှင
်ကျောင်းအဓိကတော့ကျောင်းသားတွေသူတို့ဘာလို့လေ့လာခြင်းတယ်သူတို့ဘာတရားပိုင်းဆိုင်ရပေါ့သူတို့လေ့လာခြင်းတယ်ဘာတရားကိုအဲ့တက်ကတူကအဲစီစဉ်တဲ့ဆရာတွေနဲ့ညှိနှိုင်းရမယ်ကျွန်တော်တို့ကတော့ဘလူဘာတရားမျိုးသင်ယူခြင်းနဲ့ဆိုရင်ဒီဆရာတွေရဲ့စီစဉ်ဆောင်ရွက်ပြီးမှာပါသူတို့မှာချိတ်ဆက်ထားတဲ့ဆရာဆရာမတွေအများကြီးရှိပါတယ်ဆိုတော့သင်ယူခြင်းနဲ့ဘာတရားကိုကျောင်းသားပြောဖို့လိုတယ်။ဘာဘယ်နေရာတွေသင်သူတို့ဘာတွေလေ့လာပြီးဘာတွေထပ်လေ့လာဖို့လိုလဲဆိုတော့ဆရာတွေနဲ့တံပိပြီးတော့လုပ်တဲ့ဆိုရင်ဒါကျောင်းသားတွေရဲ့လိုအပ်ချက်နဲ့ကိုက်ညီတဲ့သင်ယူမှုမျိုးဖြစ်မှာပါ
။နောက်ဆုံးပေးချင်တာတော့ဒီမြန်မာနိုင်ငံပညာရေးအခြေအနေပေါ့နော်။ဆိုတော့အရင်တည်းကမြန်မာနိုင်ငံရဲ့ဒီပညာရေးအခြေအနေကဒီအခြေတောင်အားချမှာကိုမနည်းဒီရင်ပေါင်တန်းထိုင်အောင်လို့အမိလိုက်နေရတဲ့အခြေအနေဖြစ်တဲ့ပေါ့လေ။ဆိုတော့အခုဒီစစ်အာဏာသိမ်းလိုက်တဲ့အတွက်ကြောင့်မလို့ဒီပညာရေးစနစ်ပညာရေးအခြေအတန်းကရောဘလောက်ထိထိခိုက်သွားနိုင်တယ်လို့ဆရာအနေနဲ့သုံးသပ်နိုင်ပါလဲရှင
်။ကျွန်တော်အများကြီးထိခိုက်မယ်လို့ထင်တယ်။ဘာကြောင့်လဲဆိုတော့ဒီကျွန်တော်တို့နိုင်ငံမှာစစ်အာဏာသိမ်းတာတကြိမ်မကတော့ဘူးလေ။အခုကျောင်းနေမှာလည်းဆရာတွေမလုံလောက်ဘူးကျောင်းသားတွေကလည်းကျောင်းမတက်တော့ဘူးဆိုစန္ဒပြကြပြီ။ဒါကျင်ညာချက်တွေလည်းထုတ်တာလည်း။ဆရာတွေအများကြီးလည်းအလုပ်ပြုတ်ခံရတော့ကျွန်တော်တို့ပညာရေးအမှောင်နဲ့ပြန်ရောက်သွားတယ်။အဲဒါကြောင့်ကျွန်တော်ကဒီအစိုးရဒီပညာရေးကအားမကိုလောက်တော့ဘူးတကယ်ပညာမရတော့ဘူးဆိုရင်ကိုပညာရအောင်ကိုတိုင်ဆောင်ရွက်ဖို့ကျွန်တော်အဲဒါကြောင့်တိုက်တွန်းတာပါ။ဒီဆရာဆရာမတွေကမိဘတွေကဒီရက်ရွာကကောဝိုင်းဝန်းပြီးတော့ကလေးတွေရဲ့ပညာရဖို့တကယ်အရေးသွေးရှိတဲ့ပညာပါ။ကျွန်တော်ကအတန်းအောင်ယုံလေးဝဲလက်မရယုံလေးပညာကိုကျွန်တော်တန်ဖိုးမထားပါဘူးကျွန်တော်ကတကယ်တတ်တာကိုတန်ဖိုးထားတယ်တကယ်စွမ်းရည်ရှိတဲ့ပညာအဲတကယ်စွမ်းရည်ရှိတဲ့ပညာကိုကျွန်တော်တို့ဝိုင်းဝန်းပြီးတော့ဆရာတွေနဲ့မိဘတွေနဲ့ပူးပေါင်းဆောင်ရွက်ပြီးတော့ကျွန်တော်တို့ကလေးတွေလူငယ်တွေပညာသင်ခွင့်ရှိအောင်ကျွန်တော်ကဆောင်ရွက်ပေးစီချင်ပါတ
ယ်ဟုတ်ကဲ့ပါဆရာဒေါက်တာသင်းလွင်ရှင်အခုလိုအချိန်ပေးပြီးတော့ဖြည့်ရတဲ့အတွက်အများကြီးကျေးဇူးတင်ပါတယ်ဆရာ
ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါတယ်